တရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်လို့မြန်မာပြည်သူတွေကြားဆွေးနွေးမှုတိုးပွားနေပြီးအစိုးရကအခုထက်ပိုထိရောက်တဲ့ကင်တွယ်ဆောင်ရွက်မှုတွေလုပ်ဖို့လိုလားနေပါတယ်။တရုတ်မြန်မာနိုင်ငံကြားနယ်စပ်ဟာမိုင်1300ကျော်ရှိတာကြောင့်ဗိုင်းရပ်စ်ပိုးကူးစက်ဝင်မလာအောင်ဘယ်လိုထိန်းချုပ်မလဲဆိုတာကိုမေးခွန်းထုတ်နေကြတာပါ။အစိုးရကတော့လိုအပ်တာမှန်သမျှဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်။အကြောင်းစုံကိုကိုညံဝင်းရောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခုဆိုရင်သေဆုံးသူအနည်းဆုံး213ဦးရှိနေပြီးအားလုံးဟာတရုတ်နိုင်ငံထဲမှာသေဆုံးတာဖြစ်ပါတယ်။ဒီရောဂါပိုးဟာတရုတ်နိုင်ငံတစ်ခုတည်းတည်းမှာကအခြားနိုင်ငံတွေကိုပါတစားစားပြန့်နှံ့လာနေပြီးနိုင်ငံပေါင်း22နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000နေမှာအများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။အခုလိုပြင်းထန်တဲ့ကူးစက်မြန်ဗိုင်းရပ်စ်ပိုးကြောင့်မြန်မာပြည်တွင်းမှာလည်းပြည်သူတွေကြားစိုးရိမ်မှုတိုးပွားနေပါတယ်။တရုတ်မြန်မာနယ်စပ်ဟာမိုင်ပေါင်းထောင်ကျော်ရှည်လျားတာကြောင့်မြန်မာအစိုးရကဘယ်လိုထိန်းချုပ်နေသလဲဆိုတာကိုစိုးရိမ်သူကခရီးရန်သင်းအုပ်ဆရာဥပန်ပန့်ဖြစ်ပါတယ်
။ဒါနယ်စပ်ကဝင်ထွက်ရှိတယ်လေ။နယ်စပ်မှာလေစိတ်မှမရှိတာ။ကားနဲ့ဝင်လာကြတချို့ကချင်းချင်းနဲ့လာမှာပေါ့။နယ်စပ်ဆိုတော့အများကြီးပဲလေ။တရုတ်နယ်စပ်ကမိုင်ထောင်ပေါင်းရှိတာပဲ။ဒါဘယ်လိုလို့တားဆီးလို့ရမလဲ။
သမရယုံပြောခွင့်ရဥစော်ထေကတော့တရုတ်မြန်မာနယ်စပ်မှာအစိုးရကကင်တွယ်ဆောင်ရွက်နေတဲ့အနေအထားကိုတောက်ကြနေသတင်းစာရှင်းပွဲမှာရှင်းပြပါတယ်
။အဲ့မှာလဲကျွန်တော်တို့ရှမ်းကချင်ပေါ့နော်ဝင်းကြီးကျုပ်တွေကိုယ်တိုင်ကျွန်တော်ညွှန်ကြားထားတယ်။သူတို့ကျန်းမာရေးဖွဲ့တွေနဲ့ခုနကလို screening လုပ်တယ်။အဲ့ဒါကတော့အစိုးရထိန်းချုပ်တဲ့နယ်စပ်ဝင်ပေါ့တယ်။အလားတူ EU ကိုထိန်းချုပ်တဲ့နယ်စပ်ဝင်ပေါ့တွေလည်းရှိတယ်။အဲ့ဒီဘိုင်းကြီးလဲကျွန်တော်တို့ဘက်ကဟိုပြောထားတယ်အဲ့ဒီဖွဲ့တွေလည်းဆက်သွယ်ပြီးပြောထားတယ်။အဲ့ဒီဖွဲ့တွေမှာလဲဟိုကျွန်တော်ကျန်းမာရေးဘက်ကလိုအပ်တဲ့ဟိုထောက်ကန်နေလို့လည်းပြောဒီမှာတော့စစ်ဖို့လိုတယ်ဆိုတာတချို့ကြတော့လေဟိုသူ့ဘသူ့သဘောနဲ့သူပိတ်တာရှိကျွန်တော်တို့ကတော့အခုလောလောဆယ်ပိတ်တဲ့စင်တော့မရောက်သေးဘူးဒါပေမဲ့ဟိုကျွန်တော်တို့လောလောဆယ်အဝင်ထွက်ပေါ့နော်တင်းတင်းကြပ်ကြပ်စောင့်ကြည့်တယ်အဲ့ဒါတွေကိုအကုန်လုံးတော့တောက်လျှောက်ဝက်ရှိလုပ်နေတယ
်ဒီလိုကူးစက်မြန်ဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မြန်မာအစိုးရကအလေးနက်ထားကင်တွယ်နေပုံမရဘူးလို့အင်ဂျင်နီယာတဦးဖြစ်တဲ့ဦးခမောင်တင်းကဝေဖန်ပါတယ
်အဲ့တော့မြန်မာနိုင်ငံမှာ serious မဖြစ်ဘူးအဲ့ဒီကိစ္စကိုဖောင်လေးဖြစ်ခိုင်းလုံရောင်းတဲ့မပြည့်စုံတိတိချာချာကျမ်းမာရေးကိုစစ်ဆေးပြီးတော့ဒါတွေကတိုင်းပြည်ရဲ့အဝင်တွေတိတ်ရေးကြီးတယ်နော်အဝင်မစစ်ရမယ်စစ်ပြီးတိတိယောက်ယောက်အရေးယူရမယ်အဲ့တော့ဟိုတိတိယောက်ယောက်အရေးမယူဘဲနဲ့ဖောင်ဖြစ်ခိုင်းတာတော့ကတော့တိတ်ပြီးတော့မထိရောက်ဘူးလို့ကျွန်တော်ထင်တယ်ဗျနော
်တရုတ်ပြည်ကလာတဲ့လေကြောင်းလိုင်းတွေကိုမြန်မာပြည်ရဲ့အဝင်မခံဘဲရပ်ဆိုင်းထားဖို့တချို့ကတိုက်တွန်းနေတာပါဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့သမရယုံပြောခွင့်ရဦးစော်ထေကအခုလိုတုံ့ပြန်ပါတယ
်ကျွန်တော် HO ကဒီ virus ဖြန့်နှံ့မှု outbreak နဲ့ပတ်သက်လို့ဟိုကမ္ဘာလုံးဆိုင်ရာ emergency state သူတို့သတ်မှတ်တယ်သတ်မှတ်ပြီးရင်သူတို့ကဒီထက်ပိုပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရမယ့်အခါကျရင် recommendation ဆိုပြီးတော့လာတယ်အဲ့လာတဲ့ပုံမှာကျွန်တော် international civil aviation organization ဆို ICAO ကို ICAO ICAO ကနေပြီးတော့လေကြောင်းလိုင်းတွေကိုဟိုထင်းထင်းကြပ်မှတာရှိတယ်ဆိုလိုတာကဒီလိုမျိုး international လေကြောင်းလိုင်းတွေနဲ့ပတ်သက်လို့နိုင်ငံတကာနိုင်ငံတွေကနေလို့ကိုယ်သဘောနဲ့ကိုယ်ပိတ်ပင်လို့တော့ခက်ပါတယ်။အဲဒီ WHO နဲ့ ICAO ကညှိနှိုင်းပြီးတော့ဒီချိန်မှာတော့ဒီကသွားတဲ့လေရင်တွေကိုပိတ်ပင်သင့်ပြီးဆိုသူတို့က recommendation ပေးမယ်။အကြံပြုချက်ပေးတဲ့အချိန်မှာကျွန်တော်နိုင်ငံလိုက်နာဆောင်ရမှာဖြစ်တယ်။သို့တော့ဝင်လာတဲ့ပုံမှာတော့တန်တရားရှိတယ်ဆိုရင်ကျွန်တော်စောင့်ကြည့်မယ်
။တရုတ်နိုင်ငံကွမ်ဂျိုးလေဆိပ်ကနေခီးတဲ့89ဦးတင်ဆောင်လာတဲ့ China Southern လေကြောင်းလိုင်းဟာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုတောက်ကြနေမနေ့ပိုင်းမှာရောက်လာပြီးကိုရိုနာဗိုင်းရပ်စ်လက္ခဏာလို့ယူဆရတဲ့အသက်60အရွယ်တရုတ်နိုင်ငံသားတူလေရင်ပေါ်ပါလာခဲ့တာပါအဲ့ဒီတရုတ်မျိုးသားကိုရန်ကုန်ဝေဘာကီဆေးရုံမှာအထူးစောင့်ကြည့်ကူသပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနက VOA ကိုပြောပါတယ်လေရင်ပေါ်မှာအမေရိကန်2ဦးပြင်သစ်2ဦးမြန်မာ2ဦးကိုလံဘီယာ2ဦးနဲ့ဂျန်နဲ့82ဦးကတရုတ်နိုင်ငံသားတွေဖြစ်ပါတယ်အဲ့ဒီလေရင်ပေါ်ပါတဲ့မြန်မာနိုင်ငံသား2ဦးကိုတော့စင်းဝင်ပေးလိုက်ပေမဲ့ကြံခီးတဲ့ဒီအလုံးကိုသူတို့စီးလာတဲ့လေရင်နဲ့ပဲပြန်လဲထွက်ခွာခွင့်ပေးလိုက်တယ်လို့ဥဇော်ထေကသတင်းစာရှင်းပွဲမှာပြောသွားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသား63ဦးကိုလည်းတီးတန့်လေရင်နဲ့ဖေဖော်ဝါရီလ2ရက်နေ့မှာတွားရောက်ခေါ်ယူมาဖြစ်တယ်လို့သမရယုံကပြောပါတယ်ခင်ဗျာ။